မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးရောဂါတွေကဘယ်လိုမျိုးရှိပါလဲဒေါက်တာဆို
နှလုံးရောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease ဆိုခေါ်တဲ့လေးသန္တာနှလုံးရောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောချင်းတဲ့ရောဂါပေါ့နော်အဲ့ဒီရောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ်
ဟုတ်ကဲ့ဆိုအရင်ဆုံးဒီလေးသန္တာနှလုံးရောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးသန္တာရောဂါကတော့ရောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေဝင်ပြီးတော့အာတီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့အဆစ်တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးရောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျွန်မအဓိကပြင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးရောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့
ပါ။ဟိုနှလုံးရောဂါကတော့အများသောအားဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွာလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နေနာတယ်ဆိုတဲ့အဲ့ဒီနှလုံးသွေးကြောကျင်တဲ့ရောဂါဖြစ်ပေါ်တာပေါ့
Okay ဆိုနှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းကြောင့်ဒီကြောင့်ကျင်းရတာပါရှင
် Okay နှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံကမာကျော်လာတယ်ပေါ့နော်မာကျော်လာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာရင်းလိုမျိုးများများဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနံရံမှာလည်းအဆီတွေသွားတင်နေပြီးတော့လေအဲ့ဒီခါမှာအဆီရပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလည်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ရောဂါဖြစ်ပါတယ
်အဓိကဖြစ်စီတဲ့အကြောင်းကဘာတွေပါလဲရှင
်ဒီနှလုံးရောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်။တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်။ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့လူတစ်ယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတစ်ဦးတစ်ယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်ဆေးလိပ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးတောက်စားတာတွေကလည်းတကူလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးရောဂါရနိုင်စီတယ်နောက်ဆက်လည်းစားတောက်တဲ့အထင်မှာလည်းဒီအဆီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အဆီတို့တိရစ္ဆာန်အဆီတို့အဲ့လိုမျိုးအဆီအိမ့်နေစားတာများလို့ရှိရင်လည်းဒီနှလုံးသွေးကြောကျင်းစီတယ်နောက်ကတော့ကိုယ်လည်းလှုပ်ရှားမှုနည်းတယ်ဒီကျမကြီးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားအလာတိတ်ပြီးတော့များတာပေါ့နော်နောက်တစ်ခုကသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်ရင်ဟိုအလုတ်ကင်ကတိတ်ပြီးတော့ဟိုစိတ်ထိစီးမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါကြီးပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေမှာဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့နော
်ဟုတ်ကဲ့
ဒီအဆီပိတ်စီတယ်ဆိုတာအဲ့ဒါဒီနေ့ဒီဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစာများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်တိတ်တဲစာနည်းတဲ့အဲမကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲစာများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ antigen နည်းတယ်ဒါပေမဲ့ low density လို့ခေါ်ရတဲ့ဒီတိတ်တဲစာနည်းတယ်မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေ ကျွန်တော်ကျင်းတဲ့အန်တီပူများနိုင်တယ်ခုနပြောတဲ့စားတောက်နေထိုင်မှုတွေဒီစိတ်ဖြည့်စည်းမှုတွေမှာမူတည်ပြီးတော့ဥပမာကိုနင်းစင်စားတောက်တဲ့အစားအစာမှာတရိษံအစီတွေမများဘူးအဟင်းကြီးဟင်းရွက်တွေနောက်ကြံတဲ့ဟိုပင်လယ်စားအဲ့လိုမျိုးပေါ့ကျမရင်းနေညညွတ်တဲ့အစားတောက်တွေကောင်းကောင်းစားရဲဆိုလို့ရှိရင်ဒီအဆီဓာတ်ကနည်းနည်းပတ်ပတ်တဲ့အုံတော်ဒီကောင်းတဲ့အဆီဓာတ်တွေပူတတ်တယ်ပေါ့နော် ဂါတခုခုကြောင့်လည်းနှလုံးသွေးကြောကျဉ်တတ်တယ်အဓိကယောဂါနှစ်ခုကတော့သွေးကြောယောဂါနဲ့ဆီးကြောယောဂါပါဥပမာပြည်မှာအခုဆီးကြောယောဂါဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတ်တည်နေမှာရောဆရာဝန်တွေရေးတဲ့စာရန်တွေမှာရောကျွန်မတွေ့ရတယ်လीအဲဆီးကြောရှိတယ်အချိုဓာတ်ကိုမထိန်ဘူးဆိုလို့ရှိရင်လေအဲ့ဒီဆီးချိုဖြစ်တဲ့လူတွေမှာတေကျောကျင်းတဲ့ယောဂါဒီနှလုံးယောဂါဖြစ်တာပုံများတယ်။နောက်တော့ဒီသွေးတိုးယောဂါရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂါရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂါဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂါမျိုးမဟုတ်ဘူးလေ။အမြဲတမ်းအနေတိုင်းအစားအသောက်နဲ့ဆေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့အဲ့လိုမျိုးမထိမ့်သိမ့်ဘူးသွေးတိုးတာကိုလည်းမသိဘူးလှစ်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂါသွေးကြောချင်းတဲ့ယောဂါတွေပို့ပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂါရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်တက်လို့ရမလဲရှင
်နှလုံးယောဂါကတချို့ကယောဂါလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့အဲယောဂါမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူပြင်50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့เนาะဒီနှလုံးယောဂါရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့เนาะအဲ့လိုစမ်းသပ်တဲ့ခါမှာလဲအထူးဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိကျင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလဲခါလီကြရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမွှေလေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျန်းမာရေးကိုဂရုစိုက်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တည်တည်ချာချာစမ်းသပ်စစ်ဆေးနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲကျိုးကျိုးနေတဲ့ခါမှာအောင့်တာလားဒါမှမဟုတ်ရှင်တခုခုဟိုလှုပ်ရှားမှုလုပ်လို့မှလမ်းနေရှောင်းပြီးလို့လေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှင်တော့စီစီတည်နိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာYou can bend but never break me, 'cause it only serves to make me more determined.